တော်ရှင်တို့ခင်ဗျာဒီကနေ့ဟာမြန်မာဒီမိုကရေစီရေလှုပ်ရှားမှုမှာအရေးကြီးတဲ့၈လေးလုံးလူထုအောင်ကြွမှုဖြစ်ပွားခဲ့တဲ့အနှစ်30ပြည့်တဲ့နေ့ဖြစ်ပါလေ၈လေးလုံးလူထုအောင်ကြွမှုကာလာတင်မြန်မာနိုင်ငံရေးမှာထင်ရှားသူတွေရဲ့ပြောဆိုချက်တချို့ကိုကိုညံဝဲအောင်ကစူးစီးပြီးတော့တင်ပြပါလိမ့်မယ
်1989ခုနှစ်မှာမြန်မာဆိုရှယ်လက်လမ်းစဉ်ပါတီမဆလာအစိုးရကကြံ့ငွေစက်ကူကိုရုတ်တရက်ဖျက်သိမ်းလိုက်ပြီးပြည်သူတွေပြည်လဲအောင်ပြန်ပြီးမဖြေရှင်းပေးခဲ့တာရဲ့1988မတ်လမှာRID ဆက်မှုတက္ကသိုလ်ကျောင်းသားကိုဖိုးမော်ကိုလုံလင်းတက်တွေကပြစ်ခတ်သေးဆုံးသွားတဲ့မကျေနပ်မှုတွေကြောင့်နောက်ဆုံးမှာရှစ်လေးလုံးလူထုအောင်ကြွမှုကြီးပေါ်လာရတာဖြစ်ပါတယ်။တိုင်းပြည်မှာအခုလိုအကြက်တဲနဲ့ရင်ဆိုင်နေရချိန်1988ဇူလိုင်25ရက်နေ့မှာတော့မဆလာပါတီဥက္ကဋ္ဌဦးနေဝင်းကသူရလူကနှုတ်ထွက်မယ်လို့တိုင်းပြည်ကိုကြေညာလိုက်ပါတယ်
။ကျွန်တော်နိုင်ငံကြီးကအနားယူအောင်အနားယူအောင်မယ်ဆိုကြတယ်လို့နောင်အဖွဲ့အစည်းတွေတာဝန်အပြည့်ကိုယ်ကနိုင်နေအကြည့်တော့ကျွန်တော်တို့နိုင်ငံကိုမပြတ်မစည်းရအောင်ကတောင်းကနေမစည်းအောင်ဆက်ထင်းရပါလိမ့်မယ်အဲ့ဒီထင်းတဲ့အထဲမှာတိုက်ပြီးတပြေလုံးလူတို့ကိုကျွန်တော်ပြည်တယ်နာဝလူစုလူဝေးနဲ့သူဘူးလုံးလို့ရှိရင်တော့စစ်တပ်ဆိုတာပြည့်ရင်မှောင်ပြည့်တယ်မောဘောထောင်ပြီး၆ခါမပါဘူးအဲ့တော့နောင်ကိုသူလူကူလုံးမယ်ဆိုရင်တော့ရင်တက်ကိုသုံးလို့ရှိရင်တော့အဲ့ဒါသူရက်သူတွေမတက်တာဘူးကမှတ်ပြီးတော့လို့
အဲ့လိုအချိန်မှာမိခင်ဒေါ်ခင်ကြီးနာမကျန်းဖြစ်နေတာကြောင့်တိုင်းပြည်ကိုခိတ္တပြန်ရောက်နေတဲ့ဒေါ်ဆန်းစစ်ကြီးကရွှေဘုံနောက်ဘက်မှလူလူနဲ့တွေ့ဆုံပွဲမှာပြောသွားတာကတော့အခုတော့လူလူလှုပ်ရှားမှုကြီးအတိုင်းအတာတစ်ခုတည်းအောင်မြင်လာတာဟာပြည်သူရဲ့ပါဝင်မှုဝန်ရံမှုတွေကြောင့်ဖြစ်တယ်လို့ကျောင်းသားခေါင်းဆောင်မင်းကိုနိုင်ကရှင်းလင်းလုံးကာလအတွင်းပြောခဲ့ပါတယ်
ကျေးဇူးတရားလုံးကိုကျွန်တော်တို့အားကိုးတယ်ရှင်းကြည့်တယ်လေးစားတယ်ကျေးဇူးပါပဲနဲ့ကျောင်းသားကြီးနဲ့တိုက်လာတဲ့ပွဲတွေမှာရှင်ဘုန်းတော်မအောင်နေခဲ့ရဘူး62ခုအရေးကင်းဥက္ကဋ္ဌအရေးနိုင်ရပြီကျွန်တော်ကျောင်းသားကြီးကိုအကူတော်ရများပါဗျာဆက်ဆုံးနေရတယ်သူတို့ရဲ့သင်ခန်းစာကိုကျွန်တော်အများယူခဲ့ရပြီပါဒီနေ့ကျွန်တော်တို့အောင်မြင်နိုင်ဆိုတဲ့နေရာမှာလဲကျေးဇူးအားပါလာလို့ပါဒီဓမ္မဆိုကြတဲ့လမ်းရပါတီဆိုတဲ့ကျွန်တော်တို့နိုင်ငံရဲ့တိုးတက်ဆုံးမှုကိုမောင်းနေခဲ့နေတဲ့သူဖြစ်ကြီးပါဗျာအဲ့ဒီသူဖြစ်ကြီးက
အမေကလေးရောကျွန်တော်အားလုံးဝမ်းနေပြီးတော့ဆက်ချရမယ်။ဖရွေ88စက်တင်ဘာ17ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့ဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းရှင်းလင်းခဲ့ပါလေ
။ရောက်ပြီပါ။အားလေးရောအ
စီအစဉ်ရောက်ပြီ။ဟာကျန်တဲ့ကွာ။ကျွန်တော်တို့ဆန္ဒစပြခြင်းလုံးကမဆလာတပါတီအာဏာရှင်စနစ်ဖျက်သိမ်းရေးကိုတောင်းဆိုခဲ့ကြပြီးနောက်ပိုင်းမှာပါတီစုံစနစ်နဲ့ဒီမိုကရေစီစနစ်ကျင့်သုံးရေးကိုတောင်းဆိုလာကြပေမဲ့အဲ့ဒီနောက်ပိုင်းမှာဂျားပြအစိုးရဖွဲ့စည်းရေးကိုတောင်းဆိုလာကြပါလေ။ဆောင်ကွယ်ဆက်စစ်စတင်ပါလာတဲ့ NLD ပါတီကိုတီထောင်ခဲ့ပြီးနယ်ဘက်ကိုသွားတဲ့ခီးစဉ်တွင်ဒီမိုကရေစီလိုချင်ရင်ပြည်သူတွေပါဝင်ကြဖို့ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းပါလေ
။ဒီလူများဆိုရင်ပြပါလာနိုင်မှသာရင်ကျွန်တော်တိုင်းပြည်ဟာစိုးတက်ပါမယ်။ဒါကြောင့်ကိုတိုင်းပြည်တိုးတက်မှာကိုလည်းတိုးတက်နိုင်ပါလေ။အားလုံးဟာဝိုင်းဝန်းပြီးတော့စမ်းနိုင်ကြမြဒီမိုကရေစီလှုပ်ရှားမှုအောင်မြင်ရေးအတွက်ကိုလူမျိုးတိုးတက်ရေးအတွက်ကိုတိုင်းပြည်စမ်းသာရေးအတွက်ကူညီကြပါလို့ကျွန်တော်ပြည်ထောင်ရဆိုင်နဲ့ရေကုန်းထုတ်ပါမယ
်။အခုဆိုရင်ရှင်လီလုံးအရေးတော်ပုံကြီးအနှစ်30ပြည့်လာပါပြီ။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကမြန်မာမိသားစုတွေကတော့ဩဂုတ်လ9ရက်နေ့ညနေ NCGUV ဝန်ကြီးချုပ်ဟောင်းဒေါက်တာစေဝင်းနေအိမ်မှာရှင်လီလုံးအမတ်တရအခမ်းအနားကျင်းပတာနဲ့ပတ်သက်လို့ဒီလိုလုံးမှာပါဝင်ခဲ့သူကိုရင်ထွေးကအခုလိုပြောပါတယ
်ည30အတွင်းမှာကျွန်တော်တို့ပြည်내လူတွေပြည်내လူတွေမိမိတို့ဝဲဖားတဲ့ဝဲနဲ့ဟုတ်လားအားလုံးဆွန့်လို့ပြီးတော့ကျွန်တော်တက်ပေါ်ဝင်ခဲ့ကြတယ်အခုကျွန်တော်တို့လူချင်းနဲ့ပြည်သူအစိုးရတက်လာခဲ့တယ်တက်ဆိုးရပြုကြပြီးကျွန်တော်တက်လာခဲ့တယ်ဒါပေမဲ့ညှော်မှန်းနေတဲ့ဒီမိုရှင်ဆိုတဲ့အရာကအခုချိန်မမြင်ရသေးဘူးဒါကြောင့်မို့တိုင်းပြည်ပြောင်းလဲကျွန်တော်တို့တရောင်းတနေရနေပါလုတ်ပြီးနိုင်လဲပေါ့ဗျာတန်းနာလေးနဲ့ပေါ်ထုတ်ပြီးဒီပွဲလေးကိုကျွန်တော်တို့လောက်ရချင်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတော့ရန်ကုန်တက္ကသိုလ်ကအနှစ်30ပြည့်ရှင်လေးလုံးအခမ်းအနားမှာဒီကနေ့စာတမ်းဖတ်ပွဲလေးကျင်းပသွားဖို့ရှိပါတယ်ခင်ဗျာ
နာဆင်းနေရတဲ့တချင်ကတော့ရှစ်လေးလုံးလူလူအောင်ကြွမှုကာလအတွင်းမှာပေါ်ပေါက်လာခဲ့တဲ့ကဘာမကြည့်ဘူးဆိုတဲ့အင်းမှာအမှုပညာရှင်နိုင်ငံမှာကဒီတချင်ရဲ့သကလုံးတွေကိုဖန်တီးပါတယ်မြန်မာဒီမိုကရေစီလှုပ်ရှားမှုနဲ့အတူရှင်းစံနေတဲ့တချင်တို့လည်းဖြစ်ပါတယ်ပြည်ရေးသမားနိုင်ငံမှာကတော့ဒီလိုတချင်မျိုးကိုဘရော့မှထပ်ပြီးတော့မဖန်တီးကြတော့ဘူးလို့2013ခုနှစ်တုန်းကပြောထားပါတယ
်ဒီလိုတချင်မျိုးဆိုတာလည်းကြော်ပြလည်းမကောင်းပါဘူးကျွန်တော်တန်းကြီးကဒီလိုတချင်မျိုးဆိုတာဖြစ်လို့ဒီလိုအချင်းတို့ဆိုရတဲ့ဘဝမျိုးကနည်းနည်းကျွတ်လို့ပါလေ။နောက်တော့အစာတွေမှာလည်းဒီလိုအချင်းမျိုးကိုရေးရတဲ့တိုင်းပြည်မျိုးဒီလိုအချင်းမျိုးကိုရေးရတဲ့အခြေအနေမျိုးဒီလိုအချင်းမျိုးကိုရေးသတ်သိခေါ်ရတဲ့ဘဝမျိုးနောက်တော့လည်းညနေတွေကတိုင်းပြည်ဝါရဲ့အဖြစ်မျိုးတွေလည်းကျွန်တော်တိုင်းပြည်ဒီပြည်ရည်နည်းနည်းကျွတ်လို့ပါကြပါလေ။ဒီလိုဘဝကြတဲ့ဘဝအေးအေးချမ်းချမ်းကျွန်တော်ကြော်ရတဲ့ဘဝမျိုးဖြစ်မျိုးကိုကျွန်တော်ကောင်းကြတဲ့အချိန်
Thank you.